မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂတ်လ30ရက်နေ့တောက်ချနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ဇမဝေမာထုံးပါရှင်ဒီနေ့ညအစီအစဉ်မှာတိုက်ပွဲတွေချက်ချင်းရက်ဖို့တရုတ်က TNN တွေကိုဖိအားပေးစာပို့လိုက်တဲ့အကြောင်းနဲ့အတူမီတာကားတွေနှစ်ဆကျော်တိုးကောက်မယ်လို့စက်ကောင်စီကကြေညာလိုက်တဲ့အပေါ်ပြည်သူတွေရဲ့တုံ့ပြန်သံတွေကိုကြားရဖို့ရှိပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တောင်ခမ်းကျေးရွာကစက်ကောင်စီရဲ့အမြောက်တပ်နှစ်ခုဖြစ်တဲ့အာမတ406နဲ့အာမတ206တွေကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့တန်းမျိုးသားလူမျိုးရေးတက်မတော် TNN ကဩဂတ်လ29ရက်နေ့မနေ့ကပြောလိုက်ပါတယ်။အဲ့ဒီတောင်ခမ်းကျေးရွာကစကောင်စီရဲ့902တပ်စခန်း345တပ်စခန်းအနီးနဲ့မကြီးရေရွာဖုံးကြီးကျောင်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ TNN တွေကပြောပါတယ်။တိုက်ပွဲအတွင်းစကောင်စီကဝိုင်းတွဲလေယာဉ် Jet Fighter တွေတုံးပြီးတော့ဘုံအလုံးကြီး150လောက်ပစ်ခတ်ခဲ့တယ်လို့ပြောထားပါတယ်ရှင်။ရခိုင်ပြည်နယ်မောင်နှုံမြို့တိုက်ပွဲတွေအတွင်းစကောင်စီတပ်နဲ့မွတ်စလင်လက်နက်ကိုင်တွေဖမ်းဆီးခေါ်ဆောင်ထားတဲ့အရတား26,000နီးပါးကိုကယ်ထုတ်နိုင်ခဲ့တယ်လို့အာရခတပ်တော် AA ကဩဂတ်လ29ရက်နေ့မှာပြောလိုက်ပါတယ်။မောင်နှောတန်တွဲနဲ့ဂွားမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီတပ်သားတွေရဲ့ရုပ်အလောင်းတွေ၊တုံ့ပန်းတွေနဲ့လက်နက်ခဲယမ်းတွေကိုသိမ်းဆည်းရမိထားတယ်လို့ဆိုပါတယ်။မောင်နှောမြို့ကိုသိမ်းနိုင်မှုစစ်ကောင်စီတပ်စခန်းတွေကိုဆက်တိုက်နေတယ်လို့ပြောပါတယ်။မျိုးပေါ်ကစစ်ကောင်စီတပ်သားတွေမွတ်စလင်လက်နက်ကိုင်တွေနဲ့ ARSA, RSO, ARA လက်နက်ကိုင်အဖွဲ့တွေဟာတခုတည်းသာကြံရှိတော့တဲ့နာခခငါတပ်စခန်းကိုစုပ်ခွာသွားကြတယ်လို့ AA ကပြောထားပါတယ်ရှင်။ရန်ကုန်တိုင်းစီပင်နယ်နိမိတ်အတွင်းကစိတ်ကြီးခနောင်တုံနဲ့ဒလားမြို့နယ်ကလွဲပြီးတော့ကြံတဲ့မြို့နယ်31မြို့နယ်ကိုညှမ်းထွက်ရအမိတ်ပုံမှလေးလေးထပ်မံထုတ်ပြန်လိုက်တယ်လို့စစ်ကောင်စီကဩဂတ်လ29ရက်နေ့ကကြေညာထားပါတယ်။လိုင်းတရာရွှေပြည်သားမြအုပ်ကလာဒဂုံမျိုးတစ်စိတ်ကံဒဂုံမျိုးတစ်မြောက်ပိုင်းနဲ့တောင်ပိုင်းတွေမှာလည်းစစ်အုပ်ချုပ်ရေးဆက်ရှိနေပါတယ်။ဒီကန့်သက်တာမြင့်ချက်အမိန့်တွေကြောင့်ည7နာရီမထိုးခင်အလုပ်တွေရပ်နားထားရတယ်လို့ဘရင်တော်ပွဲရုံမှာကုံစီပို့ဆောင်ရေးလောက်ကိုင်းနေသူတယောက်က RFA ကိုပြောပြပါရှင်။မန္တလေးတိုင်းမြင်းကျန်မြို့နယ်ကြောက်တိုင်ရွာကဒေသခံ၈ယောက်ကိုဩဂတ်လ28ရက်နေ့ညနေပိုင်းမှာစစ်ကောင်စီနဲ့ပြူစောထီပူပေါင်းအဖွဲ့ကဖမ်းဆီးသွားပါတယ်။နှစ်ရက်ကြာတဲ့ဒီနေ့အထိပြတ်မလွတ်သေးဘူးလို့ဒေသခံတွေကပြောပါတယ်။မြင်းကျန်မြို့နယ်စုံရွာမှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်နဲ့ပြူစောထီအဖွဲ့ရဲ့စခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဩဂတ်လ28ရက်နေ့နဲ့28ရက်နှစ်ရက်သက်တိုက်ဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနေရာကနေနှစ်မိုင်ကျော်မှာရှိတဲ့ကြောက်တိုင်ရွာကိုစစ်ကောင်စီပူးပေါင်းတပ်ကဝင်ရောက်လာပြီးတော့ဒေသခံ၈ဦးကိုဖမ်းဆီးသွားတာပါဖမ်းဆီးခံရသူတွေဟာ PDF နဲ့ဆက်ဆက်မှုမရှိဘဲတောင်ယာလုပ်ငန်းလုပ်ကင်ကြသူတွေလို့ဒေသခံတွေကပြောပါတယ်ရှင်ထိုင်းနိုင်ငံအရှေ့တောင်ပိုင်းအီဆန်ဒေသကဆောက်လက်ဆမြေအောက်ယထာလန်ပြိုကျရာမှာပိတ်မိနေသူ၃ဦးရဲ့ရုပ်လောင်းတွေကိုဩဂတ်လ29ရက်နေ့ကပြန်ရှာတွေ့ခဲ့ပါတယ်ဩဂတ်လ24ရက်နေ့ညနေပိုင်းမှာလုပ်ငန်းခွင်မြေပြိုကျပြီးတော့ထရက်ကားမောင်းတဲ့မြန်မာနိုင်ငံသားတဦးနဲ့တရုတ်နိုင်ငံသားနှစ်ဦးတို့ပိတ်မိခဲ့တာပါအလောင်းပြန်ရတဲ့အသက်30ကျော်အရွယ်မြန်မာနိုင်ငံသားကိုဩဂတ်လ29ရက်နေ့ထိုင်းစံတော်ချိန်မနက်7နာရီနဲ့တရုတ်နိုင်ငံသား2ယောက်ကိုတော့ည9နာရီကျော်မှာတွေ့ရှိခဲ့တာလို့အဲ့ဒီအခြေအနေကိုသိတဲ့ထိုင်းရောက်မြန်မာနိုင်ငံသားတယောက်က RFA ကိုအတည်ပြုပြောပါတယ်ရုပ်အလောင်းတွေဟာကင်တွယ်လို့မရအောင်ပျက်စီးနေပြီးတော့ထိုင်းအာဏာပိုင်တွေဘက်ကရဟယင်နဲ့တင်ဆောင်သွားတယ်လို့သူကပြောပြပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မားတွေကိုထုတ်လွှင့်ပါမယ်ရှင်တန်မျိုးသားလူမျိုးရေးတက်မတော် TNN အနေနဲ့တိုက်ပွဲတွေကိုချက်ချင်းရက်ဖို့နဲ့မရက်ဘူးဆိုရင်ဆက်ဖြတ်လာမယ့်အကျိုးဆက်တွေကိုတာဝန်ခံရမယ်လို့တရုတ်နိုင်ငံကဩဂတ်လ29ရက်နေ့ရက်စွဲနဲ့တတိပေးစာပေးလာပါတယ်။အပြည့်အစုံကိုမဲ့ရင်မျိုးသူတင်ပြပါမယ်ရှင်။
တမ်းမျိုးသားလူမျိုးရေးတမတော် DNL အနေနဲ့တိုက်ပွဲတွေကိုချက်ချင်းရပ်တန့်ရမယ်လို့တရုတ်ဘက်ကဩဂုတ်လ29ရက်နေ့ရက်စွဲနဲ့သတိပေးစာပို့ခဲ့ပါတယ်။ချွေလီမျိုးလုံခြုံရေးကော်မတီကပေးပို့ခဲ့တာဖြစ်ပြီးတော့နယ်စပ်တည်ငြိမ်အေဂျင်စီနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ပေးဖို့တိုက်ပွဲတွေကိုချက်ချင်းရပ်တန့်ရမယ်လို့ရေးသားထားတာပါ။ဒီသတိပေးချက်ကိုမလိုက်နိုင်ရင်တရုတ်ဘက်ကတွန်တင်ဆုံးမမဲ့နိလန့်တွေကိုပို့လှုပ်ဆောင်သွားမှာဖြစ်ပြီးတော့ဖြစ်လာမဲ့အကျိုးဆက်တွေကို TNL ဘက်ကတာဝန်ခံရမယ်လို့လည်းဖော်ပြထားပါတယ်။တရုတ်ဘက်ကအခုလိုသတိပေးစာပို့ခဲ့တာမှန်ကန်ပြီးတော့ဗဟိုကော်မတီအစည်းအဝေးလုပ်နေတာကြောင့်အသေးစိတ်ကိုပြောလို့မရသေးဘူးလို့ TNL ပြောခွင့်ရသူလွိရီဦးက RFA ကိုဒီကနေ့နေ့လယ်ပိုင်းကပြောပါဗျာ။တရုတ်အနေနဲ့တကြော့ပြန်10 20ခွန်စစ်စင်ရေးစကတဲ့ကတိုက်ပွဲတွေရပ်ဖို့ဇက်တိုက်ဖိအားပေးနေတာလို့ TNL ပြောခွင့်ရသူလွေးရီဦးကဩဂုတ်လပထမပတ်ကလေးက RFA ကိုဖြေဆိုထားပါတယ
်ဒီတူငန်နှစ်ခွန်စစ်စင်ရေးဖော်ဆောင်ပြီးတဲ့နောက်ပိုင်းမှာတော့တရုတ်အစိုးရပထမတော့ဖိအားပေးတာမျိုးတွေရှိတယ်ဒီစစ်ပွဲတွေရပ်တန့်ဖို့နောက်တစ်ခုကတော့စစ်ပွဲတွေမှာဖော်ဆောင်ဖို့ပေါ့နော်ဒီတရုတ်အစိုးရကအမြဲတမ်းဖိအားပေးတယ်ရှိတယ်လက်ရှိအထိဖိအားပေးနေဆဲဖြစ်တယ်
နိုင်ငံရေးနဲ့စီရေးလိလသုံးသက်သူဦးတန်းစိုးနိုင်ကတော့တရုတ်ရဲ့တားဆီးမှုတွေကနေရာအစုံကိုတော့မကန့်သတ်နိုင်ဘူးလို့ RFA ကပြောပါတယ
်။မူဆယ်မှာရှိနေတဲ့ DNL နဲ့ပတ်သက်တဲ့ကောင်းဆောင်တွေကိုခေါ်ဆွေးနွေးပြီးတော့ကန့်သတ်မှုတွေလုပ်တော့။ဒါပေမဲ့နောက်ကျွားနေပြီးတော့ပြင်းလွင်မှုတိုက်နေတဲ့တိုက်ပွဲတော့သူတို့ကန့်သတ်လို့မရပါဘူး။တိုက်ပွဲဆက်ဖြစ်နေတယ်။အခုကန့်သတ်ခါတဲ့အချိန်မှာယူကရိန်းအခြေတောင်ပါတယ်ဗျ။ FBN CC တစ်ခွက်လုံးလို့ပြောလို့ရပါတယ်။ဒါပေမဲ့သူတို့ရဲ့ပြည်တွင်းမှာရှိနေတဲ့ရှိလို့ရှာမှုတွေကတော့ဆက်လုပ်နေတော့မှာပဲ
။ကရှင်လွတ်မြောက်ရေးတမတော် KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတရုတ်အနေနဲ့နယ်စပ်မှာတိုက်ပွဲဖြစ်မှာမလို့လားတာကြောင့်သတိပေးတာဖြစ်နိုင်တယ်လို့ RFA ကိုပြောပါတယ
်။မောင်ကနိုင်ငံရေးမူ policy ကိုငါကြံတော့
တရုတ်နိုင်ငံရဲ့မြန်မာနိုင်ငံပေါ်မှာထားတဲ့မူ policy ရဆိုရင်မြန်မာပြည်မှာတိုက်ပွဲဖြစ်မှာကိုသူတို့မလို့လားဘူး။အဲဒါကြောင့်မြန်မာပြည်ငြိမ်းချမ်းဖို့တိုက်ပွဲမဖြစ်ဖို့နဇက်မှာတင်ငယ်အေဂျင်တာလိုချင်လို့ပြောတာဖြစ်မယ
်။တရုတ်အရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့တရုတ်ဘက်ကမကြိုက်လို့တော်လန်ရေးကိုရက်စရာမလိုဘူးလို့ RFA ကိုပြောပါတယ်။တ
ရုတ်ပြည်ကမကြိုက်လို့ကျမတို့တော်လန်ရေးကိုရက်ပြန်တယ်ဆိုတာမဖြစ်နိုင်တာပဲ။အဲတော့အခုဒေသဆိုင်ရာဌာနလေးတခုကပြောတာပဲလေ။ဒါကြောင့်မလို့ကျမတို့သိကြည့်ဆိုင်ရှာမှုတော့ခက်နေကိုတို့ကိုလောက်ကြောက်ဘူးပဲ။သူကပြောပြောပေါ့။ TNL ကလည်းသူလောက်ဆရာရှိတာတော့ပါပါပဲ။
အဲ့ဒီတတိပေးချက်ကိုတခြားညီနောင်မဟာမိတ်အဖွဲ့တွေစီကိုပါပေးပို့ခဲ့သလားဆိုတာကိုတော့ RFA အနေနဲ့တိကျအတိမပြုနိုင်သေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းမှာအရှိမြောက်တိုင်းစစ်ဌာနချုပ်ရုံးဆိုင်တဲ့လာရှိုမြို့အထိတော်လန်ရေးပူးပေါင်းတပ်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းအဟုတ်လ14ရက်နေ့မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကစစ်ကောင်စီဥက္ကဋ္ဌပူဇော်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင
်။ RFA ထုတ်လွှင့်နေပါတယ်ရှင်။ပြဆက်တအားခနှုံထားတွေကိုလာမယ့်စက်တင်ဘာလ၁ရက်နေ့ကစပြီးတော့နှစ်ဆကျော်တိုးကောက်မယ်လို့စက်ကောင်စီကဩဂတ်လ30ရက်နေ့ဒီနေ့မှာကြေညာလိုက်ပါတယ်။စီးပွားရေးလုပ်ငန်းရှင်တွေပြည်သူတွေရဲ့တုံ့ပြန်သံတွေကိုမထက်ထအိမ်ရောဆက်ပြီးတော့ပြောပြမှာပါရှင်
။လာမယ့်စက်တင်ဘာလ၁ရက်နေ့ကစပြီးနိုင်ငံတော်ဝန်လျှက်စစ်တအားခတွေနှစ်ဆကျော်တိုးမြင့်ကောက်ခံမယ်လို့စက်ကောင်စီရဲ့လျှက်စစ်စွမ်းအားဝန်ကြီးဌာနကဩဂတ်လ30ရက်နေ့ဒီနေ့မှာကြေညာပါတယ်။တားကတုံးမြင့်ကောက်ခံမဲ့အထဲအိမ်သုံးနဲ့လုပ်ငန်းသုံးနှစ်ခုစလုံးပါပြီးလျှက်စစ်တအားထုတ်လုပ်မှုအတွက်ဘဏ္ဍာနှစ်အလိုက်ထုတ်လုပ်မှုစရိတ်မြင့်လာတာကြောင့်အခုလိုတုံးမြင့်ကောက်ခံတာလို့လဲဆိုပါရယ်လက်ရှိအိမ်သုံးလျှက်စစ်မီတာကနှုံတာဟာယူနစ်200နဲ့အထက်တယူနစ်ကို125ချက်ပဲရှိပေမဲ့အခုတုံးမြင့်ကောက်ခံမဲ့ဈေးနှုန်းကတယူနစ်ကို300ချက်အထိနှစ်ဆကျော်ပြောင်းလဲသတ်မှတ်ထားတာကိုတွေ့ရပါရယ်မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးစီးပွားရေးကျတဲ့မှုကြုံနေရခြင်းလျက်စစ်တအားကတွေတိုးကောက်တာဟာပြည်သူတွေအပေါ်ဝန်ထုတ်ဝန်ဖို့ဖြစ်လာမယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ရန်ကုန်မြို့ကကုမ္ပဏီဝန်ထမ်းတယောက်က RFA ကိုပြောပါတယ်
။ကြည့်လိုက်တော့နှစ်ဆကျော်သုံးဆလောက်အထိဆက်သွားတယ်။ကျွန်တော်တို့အစိုးရတွေကကြားထားတယ်ပေါ့နှစ်ဆတက်နေသတိကြားတယ်အခုကတော့ဒါနှစ်ဆကျော်ဖြစ်သွားတာကျွန်တော်တွေ့တယ်။အဲတင်လာတော့ကက်တဲလာပို့ပြီးတော့ကက်တဲလာမှာပဲအကုန်လုံးတက်လာမှာကျွန်တော်မှမတက်တာကျွန်တော်ရဲ့လောက်ခါလာတာကျွန်တော်မတက်ဘူး။
အရင်ကလုပ်ငန်းသုံးလျက်စစ်တားကအတွက်ယူနစ်တပေါင်းအထက်ကိုတယူနစ်180ချက်ရှိခဲ့ပေမဲ့အခုပြောင်းလဲကောက်ခံမဲ့နှုံတာမှာယူနစ်တပေါင်းအသုံးပြုကတယူနစ်ကိုချက်400နဲ့ယူနစ်2000နဲ့အထက်အသုံးပြုကတယူနစ်ကိုချက်500အထိတိုးမြင့်ထားတာကိုတွေ့ရပါတယ်။အခုလိုလျက်စစ်တားကနှစ်ဆကျော်တိုးကောက်မှာကြောင့်အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေရပ်ဆိုင်သွားနိုင်တယ်လို့လုံခြုံရေးအမည်မဖော်လို့တဲ့စက်မှုလုပ်ငန်းရှင်တယောက်က RFA ကိုပြောပါတယ်။
တော်ငန်းကြီးအကုန်လုံးကလည်းအထက်သေးရာငွေကြေးရရှိနေကြတယ်လုပ်ငန်းကြီးတွေရောလုပ်ငန်းအလက်တွေရောလုပ်ငန်းကြီးတွေရောတော့သူတိုင်းတာနဲ့သူကြည့်ကြကြမှာပေါ့နော်အစံကြီးတွေကတော့ဟိုအခုလည်းအချို့ဆုံးနဲ့ပြုတ်နေတာပဲဆိုတော့အစံကြီးတွေကတော့ပိုပြောင်းသွားမှာပေါ့နော်
လျက်စစ်မီဆိုးရွားစွာပြတ်တောက်မှုတွေကြုံလာပြီးနောက်နိုင်ငံခြားယင်းနှိမ့်နှံမှုကုမ္ပဏီတွေရပ်ဆိုင်ပြီးပြန်ထွက်သွားကြသလိုပြည်ရင်းစက်မှုလုပ်ငန်းတွေလည်းလုပ်ငန်းတချို့ရပ်ဆိုင်ထားပါတယ်။ဒါကနှုံသားတွေတိုးလာတဲ့အခါမှာကုန်ထုတ်လုပ်မှုစရိတ်ပိုများလာပြီးကုန်ပစ္စည်းဈေးနှုန်းတွေလည်းမြင့်တက်လာမယ်လို့လုံခြုံရေးအယအမြင်မဖော်လို့တဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI အဖွဲ့ဝင်လည်းဖြစ်စီးပွားရေးလုပ်ငန်းရှင်တက်ဦးက RFA ကိုပြောပါတယ်။
ဒီကစားရေဟူတက်လာတယ်ဆိုတော့ဘာလို့ဒီလိုကုန်ထုတ်လုပ်မှုတွေရောတက်လာပါလဲ။အရင်တော့300နဲ့ရောင်းနေတူပြန်900ကျားဖြစ်ပါတယ်။ဒါကလက်ရှိပြည်သားတက်တဲ့အတွက်ဒီမန်ရှင်တွေပါပါတော့ဒီထုတ်ကုန်ထုတ်တဲ့အခါမှာဈေးကွက်ကိုရောင်းတဲ့အခွင့်ရောင်းမယ်ဆိုလို့ရှိရင်ကုန်ထုတ်မှုကကိုင်သလား။အဲဒီတစ်ခါတည်းတော့ဒီတစ်ခါကိုအဲဒီ production process ကိုထည့်ပြီးတော့ဒီနည်းနဲ့ရောင်းမယ်ဆိုရင်တော့စားလုံးမှုတွေရောင်းဝယ်နိုင်မှာလား။ဒီပြည်သားတို့ကတော့လူတွေပုံပြီးတက်ဖို့တော့ပါတော့ချိန်ပြီ။
ဒီအခြေအနေနဲ့ပတ်သက်လို့အသေးစိတ်သိရဖို့လျှက်စစ်စွမ်းအင်ဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစိုးမြင့်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းပေမဲ့လက်ခံဖြေကြားတာမရှိပါဘူးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့လာမယ့်2025မှာလျှက်စစ်ဓာတ်အားလုံလုံလောက်လောက်ရဖို့စောင့်ရွက်နေတယ်လို့ပြီးခဲ့တဲ့နှစ်ဇန်နဝါရီလကနေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီအစည်းအဝေးမှာပြောပါတယ
်အခုနောက်ဆုံးအနေနဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရတဲ့သခိုင်းချင်းကချင်းရှမ်းမြောက်မကွေးရခိုင်စတဲ့ဒေသတွေကစစ်ဘေးဒုက္ခသည်တွေဆေးဝါးလိုအပ်ချက်ကြီးမားနေပြီးတော့အချိန်မီဆေးမရလို့အသက်ဆုံးရှုံးရသူတွေရှိနေတဲ့အကြောင်းမတ်တီရီမင်းစင်တင်ပြပါမယ်ရှင
်စစ်ကောင်စီကဆေးနဲ့ဆေးဝါးတင်သွင်းခွင့်တင်းကျပ်ထားတာကြောင့်တနိုင်ငံလုံးဆေးဝါးပြက်လက်မှုနဲ့ရင်ဆိုင်နေရချိန်မှာတောတောင်တွေထဲစစ်ဘေးရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေမှာလည်းအခြေခံဆေးဝါးတွေရရှိဖို့ခက်ခဲနေပါတယ်တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့သခိုင်းချင်းကချင်းရှမ်းမြောက်မကွေးရခိုင်စတဲ့ဒေသတွေကစစ်ဘေးဒုက္ခသည်တွေမှာဆေးဝါးလိုအပ်ချက်မြင့်မားနေပြီးအချိန်မီဆေးမရတာကြောင့်အသက်ဆုံးရှုံးရသူတွေရှိနေတယ်လို့ဒုက္ခသည်တွေနဲ့သူတို့ကူညီနေသူတွေကပြောပါတယ်။ရာသီတုပ်ကွေးနဲ့ဝမ်ပြက်ဝမ်လျှော်ယောဂါတွေရင်ဆိုင်နေရတဲ့ချင်းပြည်နယ်မှာစစ်ဘေးဒုက္ခသည်တွေဆေးဝါးရရှိဖို့ခက်ခဲနေတယ်လို့ကံပက်လက်မြို့နယ်ကစစ်ဘေးဒုက္ခသည်တို့ကပြောပါတယ်။
အော်ဒီဖက်မှာတော့အဲရာတီတကွဲလုံးလုံးနဲ့ဝိုင်းချောဝန်ပြတော့တဲ့အန်ရဲ့ဆိုရင်ရရတဲ့ချိန်ကြီးကတော့ရဖို့ဝိုင်းချောဝန်ပြတော့အဲပြင်းထန်တာပေါ့ဖေးကားလို့အချိန်ကြီးနဲ့အာကိုအေးမရောက်လို့ကြတော့အဲဆေးဝါးပြန့်လန့်မှုကသင်ခေါ်ဖို့ရှိနေတယ
်စပေးဒုက္ခတဲ့နှစ်သိန်းခွဲဝင်းကျင်ရှိနေတဲ့ချင်းပြည်နယ်ကပြည်မနဲ့ဆက်သွယ်ထားတဲ့လမ်းတွေကိုစစ်ကောင်စီတပ်တွေပိတ်ဆို့ထားတာကြောင့်ချင်းပြည်နယ်ကိုဆေးတွေတည်ယူဖို့ခက်ခဲစေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်စစ်ဘေးဒုက္ခသည်နှစ်သိန်းကျော်ရှိနေတဲ့ကချင်ပြည်နယ်မှာလည်းငှက်ဖျားရောဂါအဖြစ်များနေပေမဲ့ဆေးဝါးမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။မြို့ပေါ်မှာတော့ဆေးဝါးပြက်လက်နေတာကြောင့်ဝယ်ဖို့ခက်ခဲနေတယ်လို့ကချင်ပြည်နယ်ဗမော်မြို့နယ်ကနေဒီရက်ပိုင်းမှာမိုးမောက်မြို့နယ်ကိုစစ်ဘေးရှောင်လာတဲ့စစ်ဘေးဒုက္ခသည်တွေကပြောပါတယ
်။ဒီလိုဆေးတဲ့ဒီနားမှာကျွန်တော်တို့ရှောင်နေတဲ့ဒီနားမှာတရတဲ့ချို့တွေငှက်ဖျားရတာအဖြစ်နေတယ်နော်။အဲ့ခါကျတော့ဒီမှနေနေတဲ့လူတွေကအခုလက်ရှိဖြစ်နေတာဒီလိုဖြစ်ကျွန်တော်တို့ကအစမရေးအတက်အခက်ခဲဖြစ်တယ်။ဆေးဝါးကမဆင်ဘူး။ဒီလိုဆိုရင်ကျွန်တော်တို့ဒီဘက်ကိုမပြေးခင်ကတည်းကအိမ်မှာလဲဆေးဝါးဆူဆောင်းရအောင်လဲမြေကမှာလဲဆေးဝါးတွေကမဆင်ဘူး။အခုဆိုလို့ရှိရင်ကလေးတွေကညာစီချောင်းခိုးရတော့ပူပူရယ်ဖြစ်နေတယ်။အဲ့လိုမျိုးအခက်ခဲဆေးဝါးတွေလည်းနော်
။သခိုင်းတိုင်းထီးချိုင်ပင်လယ်ဘူးအင်းတော်မြို့တွေမှာမြို့သိန်းတိုက်ပွဲတွေပြင်းထန်နေတာကြောင့်လမ်းကြောင်းတွေပိတ်နေပြီးဆေးဝါးအပြင်အခြေခံကုန်ပစ္စည်းတွေလည်းပြက်လက်နေပါတယ်။လမ်းပန်းဆက်သွယ်ရေးအားလုံးပြတ်တောက်နေတဲ့ရခိုင်ပြည်နယ်မှာလည်းဆေးဝါးဝယ်လို့မရတော့ဘူးလို့မြောက်ဦးမြို့ကန်တူကပြောပါတယ်။ရန်ကုန်မြို့ကလုံခြုံရေးအယအမြင်မဖော်လို့တဲ့ဆေးဝါးဖြန့်ဖြူးသူတူကတော့စစ်ကောင်စီတတ်မှတ်ထားတဲ့ဆေးဝါးတင်သွင်းခွင့်ကန့်သက်ချက်တွေနဲ့ဒေါ်လာဈေးမြင့်တက်နေတာတွေကြောင့်ကုမ္ပဏီတွေမှာလည်းဆေးရရှိဖို့ခက်ခဲနေတယ်လို့ပြောပါတယ်။အရင်ကပြပကတင်သွင်းတဲ့ဆေးဝါးအပြင်နယ်ဆက်လမ်းကြောင်းတွေကိုအားထားပြီးထိုင်းနဲ့တရုတ်ကနေဆေးဝါးတင်သွင်းလို့ရှိပေမဲ့လည်းအာဏာသိမ်းပြီးနောက်ပိုင်းနယ်ဆက်ကတိုက်ပွဲတွေကြောင့်လမ်းတွေပိတ်သွားတယ်လို့ဆေးဝါးတင်သွင်းသူတွေကပြောပါတယ်။ရန်ကုန်မြို့အပအဝင်တနိုင်ငံလုံးမှာအိမ်သုံးဆေးဝါးတွေပြက်လက်နေတယ်လို့ဈေးတွေကလည်း၅ဆလောက်အထိမြင့်တက်နေတယ်လို့လည်းဆိုကြပါတယ်ရှင
်။ RFA ရဲ့အစီအစဉ်တွေဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။
Radio Free Asia.